တင်တော်ဝင်းမြမာမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကိုဗစ်တွေ့တာရန်ကုန်ပြင်အခြားမြို့ကြီးတချို့မှာပိုများလာပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးအိမ်မာနေဖို့အပါအဝင်ကန့်သတ်ချက်တွေကိုဒီဇင်ဘာ15ရက်နေ့ထပ်တိုးလိုက်ပါတယ်။လက်ရှိကိုဗစ်ဒေါ်လာမှုရဲ့ထူးခြားမှုပေါ်ရန်ကုန်ပြည်သူ့ဆေးရုံကြီးရဲဘော်ဌာနမှူးဒေါက်တာမမောဦးကအခုလိုသတ်ရှင်းပြပါတယ
်။ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာဒီပို့တွေ့လူနာရေးအတွက်ကတဖြည်းဖြည်းနဲ့ပြန်ပြီးတော့တိုးလာတာ1500ထောင်ကျော်နေတဲ့နေတိုင်းဖြစ်နေတာဒါတဲ့ပို့ထူးခြားတဲ့သဘောကရွေးကောက်ပွဲမတိုင်ခင်တုန်းကကိုဗစ်အဒီပြုလူနာကရန်ကုန်တိုင်းမှာကအများဆုံးရှိပြီးတော့ကျန်တဲ့တိုင်းပြည်နယ်တွေမှာ10ကျန်းလောက်ပဲရှိမန္တလေးတိုင်းဆိုရင်တော့10ကျန်းလောက်ပဲရှိရနေပြီးတော့ရွေးကောက်ပွဲတိုင်းကလုံးလုပ်ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်းတို့ပဲခူးတိုင်းတို့အပါအဝင်မန္တလေးတိုင်းကပိုများလာပြီးမန္တလေးတိုင်းမှာတနည်းကိုအရောက်နေရာဝင်းကျင်ဖြစ်လာတယ်ဆိုတာကဒီနေရာရဲ့ကျိုးသက်တစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော
်ဟုတ်ကဲ့ကျေအဲ့တော့ဘာကြောင့်အခုလိုပြန်များလာတယ်ထင်လဲ
သတ္တမျိုးကတော့လူတွေရဲ့ဒီ social distancing လို့လူစုလူဝေးကိုရှောင်တာတို့မတ်တပ်တာတို့လက်ဆေးတာတို့ဆိုတဲ့အလေးအကျင့်နေရတပြေးတပြေးနဲ့နည်းလာတာကိုကျွန်တော်တို့တွေ့ရတယ်။ရန်ကုန်မြို့မှာဆိုရင်လည်းပဲကားတွေရောစတိုးဆိုင်တွေရောရှိတဲ့နေရာတွေရောတော်တော်များများပြန်ပြီးတော့စီနေတဲ့အခြေအနေကိုတွေ့ရတာတော့ကျွန်မရရှိတော့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကစိုးရိမ်နေတဲ့အခြေအနေမှာရှိတော့ပါနော်။အားကြောင့်လဲဆိုတော့ဒီလိုတက်လာတဲ့အခြေအနေတွေတပြေးတပြေးနဲ့ကျွန်တော်တို့နိုင်တဲ့ပမာဏနဲ့ပို့ပြီးတော့ညားလာတဲ့အခြေမျိုးကြရင်နိုင်ငံတော်အတွက်ကတိုင်းနိုင်ငံနဲ့ဒေသတွေအတွက်ကဆေးရုံစီကံဆရာဝန်တွေအတွက်ကဘလို့ပဲဝင်ပြည်နိုင်တဲ့အခြေအနေမျိုးတွေကိုပြန်ကြုံတဲ့အခြေအနေမျိုးရောက်သွားနိုင်တာဒါကိုကျွန်တော်တို့စိုးရိမ်နေတာ
ဟုတ်ကဲ့ဆရာကြီးဒီစိုးရိမ်ရမှုကဆေးရုံတွေမှာဘလို့မျိုးဒီရှေ့မှာဖြစ်လာနိုင်တာကိုကြည့်သူတွေကိုရှင်းအောင်ရှင်းပြပေးပါလားဆရာကြ
ီးရန်ကုန်မြို့အတွက်ဆိုရင်တော့ဒီနေ့တထောင်ဝန်းကျင်နေတိုင်းထွက်နေတယ်ဒါပေမဲ့လောလောဆယ်မှာကိုဗစ်ကုသရေးစင်တာကြီးမှာအတီးပြူလူနာအရေးအတွက်တပေါင်း6000လောက်ကိုကျွန်တော်တို့လက်ခံနိုင်မှုအတွက်လုပ်ထားတယ်လောလောဆယ်မှာကျန်လာတဲ့လူနဲ့ကိုဗစ်ကုသကြောင့်ကျန်တဲ့စတိရဲ့ပြည်တွေကပြန်ဆင်းတဲ့လူနဲ့ညံ့နေသေးလို့လောလောဆယ်အခြေအနေမှာတော့ကိုဗစ်စင်တာကြီးမှာနေထိုင်ထွက်လာတဲ့လူနာတွေကိုထပ်ပြီးတော့ isolation ပေါ့နော်ခွဲခြားထားပြီးတော့ကုသပေးဖို့ကျွန်တော်တို့ရှိနေသေးတယ်ဒါပေမဲ့ကျွန်တော်တို့ဒီနာဒီကပိုင်းတွင်းမှာပဲဒီနှုံးတိုင်းကဆက်တက်နေရင်လာမယ့်တစ်ပတ်အတွင်းကျွန်တော်တို့ရဲ့လူနာကရင်အရေးအတွက်တွေကမရှိတော့အောင်နေသွားနိုင်တယ်အဲ့ကြတော့ကိုပြမကူးစရအောင်ဘာဖြစ်လို့နေနေလဲဆိုအဲ့ဒီကလေးရဲ့တွဲတဲ့နည်းတဲ့အချိန်ကြမှာကိုကစကူးခံရင်ကန့်ဆိုးပြီအခုတော့တော့နိုင်နေတဲ့အချိန်တွေတော့မှတန့်နေဖို့အတွက်ဒီတူတူတိုင်းမှာတာဝန်ရှိတယ်မကူးစက်သေးတဲ့လူတွေဟာဒီလိုကျွန်တော်တို့ရဲ့ capacity တန့်နိုင်တဲ့ပြင်ဆင်ထားတဲ့ဟာရင်ပူလာတဲ့အချိန်မျိုးကြမှာကိုကကူးစက်ခံရရင်ရှေ့မှာကူးစက်ခံရတဲ့လူတွေတဲ့ပို့ပြီးတော့ကိုကဒုက္ခများမယ်ဆိုတဲ့အကြောင်းချပြီးတော့တတိပေးချင်ပါတယ်ကျွန်တော်တို့ရဲ့နိုင်နေတဲ့ကာလအတွင်းမှာကူးစက်ခံရတာကုသမှုအလွယ်တကူရနိုင်ပြီးပြင်နိုင်တဲ့ကာလမှာကုသခံရရင်ကိုကပူဆိုးသွားနိုင်တယ်ဒါကြောင့်မလို့ချိုးတင်သာဝင်မှုတွေကိုလုံးချဖို့တိုက်တွန်းနေရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိုးရိမ်ရတဲ့အနေအထားမကြောက်အောင်ပေါ့နော်ပြည်သူတွေကိုအဓိကပါတိုက်တွန်းခြင်းလဲဆရာ
ဒီတော့ပွဲပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းပြောနေတယ်သူကရွေးကောက်ပွဲမှာပြီးသွားပြီးတဲ့နောက်ပိုင်းမှာကိုဗစ်ကချေလျှော့လို့မရဘူးကိုဗစ်ကပြန်ပြီးတော့တင်းကျပ်ပြီးတော့တရားမကျောင်းနဲ့မကူးဆက်အောင်ခွင့်ပြုတယ်ပြတ်နိုင်မှုကိစ္စတွေကိုပို့ပြီးတော့လုပ်ရမယ့်အခြေအနေမျိုးလို့ကျွန်တော်ကတော့ယူဆကျမနေကတော့ဝန်ကြီးဌာနအနေနဲ့အိမ်မှာနေရမယ့် stay home ကာလကိုကျွန်တော်ဒီဇင်ဘာ5ရက်တိုးလိုက်တဲ့အချိန်ကာလတော့နှစ်ပတ်ဆိုတဲ့အချိန်မျိုးမှာပြန်ကျသွားနိုင်သလားဆိုတာကိုပထမထင်ရပေမဲ့ဆိုင်နာနိုင်တဲ့ဆွဲအားကနေနေတဲ့အတွက်ကြောင့်ပုံမှန်တိုင်းပဲဖြစ်နေ stay home က stay home တတ်တတ်ပဲပိုးတွေ့နေတာပိုးတွေ့နေတာတတ်တတ်ပဲဒီ stay home ကအချိုးရောရှိရလားဆိုတာမျိုးပြန်ဖြစ်လာအချိုးဘာကြောင့်မရှိရတာလဲဆိုရင်လိုက်နာမှုကနည်းလို့
ဟုတ်ကဲ့ဆရာအဲ့တော့ဒီလိုက်နာမှုအားကောင်းအောင်ဘယ်လိုလုပ်သင့်လဲဆရာ
ကျမရင်တော့ဝန်ကြီးဌာနကလည်းပဲတိုင်းနယ်ပြည်နယ်ကြီးအားလုံးကျမရဲ့ဦးစီးမှုတွေအကုန်လုံးကိုဒီဟာအတွက်တက်မှတ်ဖို့အတွက်ညွန်ကြားထားတော်လဲပဲကိုကဲတကယ်လို့မျိုးမလိုက်နာခဲ့ရင်ဘယ်လိုလုပ်မလဲပေါ့နော်ဒီလိုကိုကဲပြီးတော့ဒီထိန်းချုပ်ရမယ့်ကိစ္စတွေအားနည်းနေသေးတယ်ကျွန်တော်ကထင်တယ်ဆရာမလို့သာလေရေးယူရမယ်လို့ကျွန်တော်တို့ကမဆိုလိုပါဘူးဒါပေမဲ့ကိုကဲပြီးတော့သူတို့ကိုမတက်တဲ့လူတက်အောင်နီးကပ်ကြည့်ကြပေးမယ်ကိစ္စတွေတော့တိုးပြီးတော့လုပ်နေတယ်လို့ကျွန်တော်ကထင်ဒါမှလာလေဒီကုသမှုကွင်းဆက်တွေပြတ်မှာဖြစ်တယ်ကုသမှုကွင်းဆက်မပြတ်ဘူးဆိုရင်ဒီပုံစံအတိုင်းဆက်ပြီးသွားနေရင်ရန်ကုန်တိုင်းမန္တလေးတိုင်းညာဆိုရတဲ့အခြေအနေမှာရှိတာပေါ့ကိုဗစ်ရဲ့သဘောတရားအတိုင်းပဲလူကြီးထွက်တတ်တဲ့မြို့တွေဟာကိုဗစ်ကုသမှုနှုန်းတက်တဲ့အချိန်မှာတဟုန်လို့တက်သွားနိုင်တဲ့အခြေအနေရှိလူကြီးထွက်တတ်ပြီးတော့ကျွန်တော်တို့ဘတ်စကားတွေလည်းဆေးရတယ်လူစုလူဝေးတွေလည်းဖြစ်နိုင်တယ်ဒီရေဆိုရင်လည်းလူတွေပုံများနေတယ်ဒီလိုနေရာမျိုးတွေအတွက်တော့ကျွန်တော်အမြဲဆိုးရင်နေသေးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်ပါ